အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ကဖျားရှိခိုးကျောင်းမှာစနေနေ့ကလူလေးဦးကို10နာရီကြာတစက္ကန့်ဖြစ်ဖမ်းဆီးခဲ့သူဟာအသက်44နှစ်အရွယ်ဗြိတိန်နိုင်ငံသားဖြစ်ကြောင်းအမေရိကန်အာဏာပိုင်တွေကတနင်္ဂနွေနေ့ကထုတ်ဖော်ပြောကြားခဲ့ပါတယ်သူကတော့အဲ့ဒီဖျားရှိခိုးကြောင်းမှာပဲအမေရိကန် FBI နဲ့ SWAT လုံခြုံရေးအဖွဲ့တွေကတနက်နဲ့ပြစ်ပြီးအသေးဖမ်းဆီးခဲ့တာပါ။ဒဇဂန်ဖြစ်လူတွေကိုဖမ်းဆီးခဲ့သူရဲ့လုပ်ရက်ဟာကြောက်မက်ဖွယ်ကောင်းတဲ့လုပ်ရက်အဖြစ်သမ္မတဂျိုးဘိုင်ဒန်ကရှုံချပြောဆိုခဲ့ပါတယ်။ဒိုက်ရိုက်ထုံးနဲ့ပြသချက်တွေအရဒဇဂန်တွေကိုဖမ်းဆီးခဲ့တဲ့ Malik Faisal Akram ဟာ American စစ်တပ်အရာရှိတွေကိုတပ်ဖို့ကြိုးပမ်းမှုနဲ့ American အချင်းထောင်မှာထောင်ဒဏ်86နှစ်ချမှတ်ခံထားရတဲ့ပါကစ္စတန်အမျိုးသမီးအာယုံဂျောခွဲစိတ်ထူကူအဖီယာဆဒီဂီကိုလွှတ်ပေးဖို့အော်ဟစ်တောင်းဆိုခဲ့တဲ့အတန်းတွေကြားခဲ့ရတယ်လို့ဆိုပါတယ် Fort Worth အနီးကဘတ်အစ္စရေးလ်အတင်းတော်ကြောင့်မှာစနေနေ့ကဒဇဂန်၄ဦးကိုဖမ်းဆီးခဲ့တဲ့ဗြိတိန်နိုင်ငံသား Akram ကိုအဲ့ဒီည9နာရီလောက်နောက်ဆုံးဒဇဂန်ဖျားကြောင်းကထွက်လာပြီးနောက်မှာအမေရိကန်လုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ဖမ်းဆီးခဲ့ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ FBI ရဲ့ကြေညာချက်မှာတော့အခရမ်ရဲ့အကြမ်းဖက်လုပ်ရက်မှာအခြားမည်သူမှပါဝင်တဲ့အရေးအယောင်မရှိခဲ့ဘူးလို့ဖော်ပြထားပေမဲ့ဖြစ်နိုင်တဲ့ရည်ရွယ်ချက်ကိုတော့ရေးသားထားခြင်းမရှိပါဘူး။